to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည့်နှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ8:00နာရီထိလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းလေရင်ပြစ်ချခဲ့ကြောင်းအီရန်အာဏာပိုင်တွေကဝန်ခံပြောကြားပြီးမှအီရန်နိုင်ငံမှာ၃ရက်မြောက်နေ့အဖြစ်ဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်။ဒီပွဲရောက်မြန်မာနိုင်ငံသားတွေတမ်းပြပြန်လဲချွေးရုံးလုပ်ငန်းတွေမှာကူညီကြဖို့မြန်မာအစိုးရဖိတ်ခေါ်လိုက်ပါတယ်။ဖန်ခံထားတဲ့ရိုဟင်ဂျာနေရာတွေကတချို့ကိုမြန်မာအာဏာပိုင်တွေကရခိုင်မှာရှိတဲ့ဒုက္ခသည်စခန်းကိုပို့လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်သိနေထိုင်တဲ့အတူတင်ပြပေးသုံးပါမယ်
။ကောင်းပါပြီ။လက်ရှိအစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့အီရန်နိုင်ငံရဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတဲ့အမေရိကန်အစိုးရရဲ့သဘောထားဘယ်လိုရှိတယ်လဲဆိုတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲဒီနောက်ထိုင်းမလေးနယ်စပ်ကအချင်းထောင်ဖောက်ပြေးခဲ့ကြတဲ့ရိုဟင်ဂျာ19ဦးနဲ့4ဦးကိုပြန်ပြီးဖမ်းဆီးနိုင်ခဲ့တဲ့အကြောင်းသတင်းပေးပို့တဲ့အခါမှာတော့
ဆန္ဒလောကအဆုံးမှရှိတဲ့ရိုဟင်ဂျာတွေကြတော့ပြန်ခဲ့တဲ့နားကကျွန်တော်လောကရောက်လို့ထပ်ပြီးနေကြည့်လို့ရှိနေအောင်ဆယ်ရောက်တော့မပြီးတော့ဘူးသူတို့မှပြန်လာပြီ
နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဇန်နဝါရီလ18ရက်နေ့မှာစတင်မဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ပထမဆုံးချိန်မြန်မာခီးစဉ်ပေါ်အကဲခတ်တွေဘလို့သုံးသက်တယ်လဲဆိုတာတွေကိုလည်းတင်ပြမှာပါနောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြမှာပါရှင
်ယူကရိန်းခီးသည်လေရင်ကိုသူတို့ပစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောကြားလိုက်ပြီးတဲ့နောက်၃ရက်မြောက်နေ့အဖြစ်နဲ့ရာနယ်ခြေတဲ့ပြည်သူတွေလက်မှတ်တွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြစ်ချခံရတဲ့လေယာဉ်ပေါ်ပါသွားသူ186ဦးစလုံးတေဆုံးခဲ့တာပါ။ဘာသာရေးကောင်းဆောင်တွေထွက်သွားဆိုတဲ့ကြေကြော်သံတွေအော်ဟစ်ပြီးမြို့တော်တဟီရန်နဲ့အစ်စ်ဖာဟန်မြို့တွေမှာရှိတဲ့တက္ကသိုလ်ဝင်းပြပမှာကျောင်းသားတွေချီတက်ဆန္ဒပြနေတဲ့မှတ်တမ်းဗီဒီယိုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။အစိုးရကထွက်ပေါ်လာတဲ့ဗီဒီယိုမှတ်တမ်းတွေမှာတော့လူမျိုးရေးတပ်ဖွဲ့တွေကတဟီရန်မြို့မှာဆန္ဒပြနေသူတွေကိုကြည်စံအစ်စ်တွေမျက်ရည်ပုံးနေနဲ့ပြစ်ခတ်နေတာကိုတွေ့ရပါတယ်။ဆန္ဒပြသူတွေပြစ်ခတ်ခဲ့တာဆိုတာကိုအီရန်အာဏာပိုင်တွေကညှင်းဆို့ပေမဲ့အစိုးရအာဘော်တပိုင်းဖြစ်တဲ့ First သတင်းဌာနကတော့လူစုခွဲဖို့အတွက်ရည်ရွယ်ပြီးတချို့နေရာတွေမှာလုံခြုံရေးတွေကမျက်ရည်ပုံးနေပြစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမှာတန်းနေတဲ့မှာမျက်ရည်ပုံးမိကုံးငွေတွေကြားကထွက်ပြေးဖို့ကြိုးစားနေကြတဲ့ဆန္ဒပြသူတွေချောင်းဆိုးနေကြတဲ့ပုံတွေကိုလည်းပါဝင်ပါတယ်။အဲ့ဒီဗီဒီယိုဟာအစ်စ်ဟုတ်မဟုတ်ဆိုတာကိုတော့ VOA ကအတိမပြုတ်နိုင်သေးပါဘူး။အာဏာပိုင်အနေနဲ့ဆန္ဒပြသူတွေကိုစိတ်ရှည်တိခံပြီးပြုတ်မှုဆက်ဆံခဲ့တယ်လို့တဟီရန်မြို့ရဲချုပ်ဟိုဆင်ရာဟီမီကပြောပါတယ်။အီရန်ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမနီကိုစတင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်မှာပဲဆန္ဒပြနေကြတဲ့ကုတ်ပြည်သူတွေကိုမတက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အာဏာပိုင်တွေကိုသတိပေးပြောကြားခဲ့ပါတယ်။
အမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်တော်လှန်ရေးပြည်ဆောင်ထက်ရဲ့တပ်မှုကာဆမ်ဆိုလီမာနီဟာဘလို့ချင်းချောက်မှုလဲဆိုတာကိုမေးမြန်းမှုတွေဟာကြိုးကြောင်စီလျော်မှုမရှိဘူးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနှဲလာနေမှာပယ်ချလိုက်ပါတယ်။ကာဆမ်ဆိုလီမာနီအရှိအလဲပိုင်းကအမေရိကန်အကျိုးစီးပွားရေးအတွက်အန္တရာယ်ဆိုပြီးအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ဖို့သမ္မတထရမ့်ကညွှန်ကြားခဲ့တာဖြစ်ပြီးဒီတိုက်ခတ်မှုအတွင်းမှာအီရန်ဗိုလ်ချုပ်ကြီးကတ်ဆန်ဆိုလီမာနီတည်ဆုံခဲ့ပါတယ်။အမေရိကန်တန်ယုံ၄ခုကိုဆိုလီမာနီကဖောက်ခွဲဖို့ရှိတယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့သမ္မတထရမ့်ကသက်သေအထောက်အထားမပေးပါဘူး။အရေးပါတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကတော့ဒီလိုတီးတန့်ချင်းချောက်မှုတွေ့တယ်ဆိုတာကိုပြောဆိုဖို့တင်းနှင်းကနွေနေကညင်းပါတယ်။အမေရိကန်ရဲ့အဓိကသတင်းမီဒီယာကြီးတစ်ခုနဲ့သူတို့ရဲ့ဒီမိုကရက်မိဖက်တွေကအကြမ်းဖက်ဝါဒီဆိုလီမာလီရဲ့တိုက်ခိုက်မဲ့အရေးကအရေးပေါ်ချင်းချောက်မှုအန်တရာယ်ဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်ဖို့ကြိုးစားနေကြကြောင်းသူ့အဖွဲ့ကရောသဘောတူသလားဆိုတာကိုဟုတ်မဟုတ်ဆုံးဖြတ်ဖို့လည်းကြိုးစားနေကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။ဒီမေးခွန်းနှစ်ခုလုံးအတွက်အဖြေကတော့မှန်ကန်တယ်လို့သမ္မတကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါမှာရှိတဲ့ရစ်တပ်အခြေစားစခန်းအတွင်းဆော်ဒီလီမူတူကဖြစ်ခတ်မှုပြုလုပ်ခဲ့ပြီးတဲ့နောက်အဲ့ဒီဆော်ဒီအာရေဗျနိုင်ငံကနေစစ်တင်နန်းလာတက်နေသူ22ဦးကိုပြည်တော်ပြန်ခန့်လိုက်ကြောင်းအမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘားကပြောပါတယ်။အဲ့ဒီ22ဦးကိုတင်နန်းကနေဖယ်ရှားလိုက်ကြောင်းရှေ့နေချုပ်ဘားကသတင်းတောက်တွေကိုပြောပါတယ်။ အဲ့ဒီထက်ကစက်ခွန်အူဟာဂျီဟာဒီအဖြစ်ခံယူထားသူတွေဒါမှမဟုတ်အမေရိကန်စန့်ကျင်ရေလူမှုကွန်ရက်တွေမှာရေးသားဖို့သူတွေဖြစ်တယ်လို့ဆိုပါတယ်15ဦးကတော့ကလစ်တင်ငယ်များနဲ့ပတ်သက်တဲ့မဖော်မရရိုက်ကူးထားတဲ့ဓာတ်ပုံဗီဒီယိုတွေနဲ့ဆက်ဆံနေကြောင်းဒါပေမဲ့အမေရိကန်ဥပဒေအရသူတို့ကိုအရေးယူလို့မရကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့လကဖေဖော်ဝါရီဖလော်ရီဒါပြည်နယ်ပန်ဆာက Litama, Tubo, Pietawan, Tansang, Little Pichon, Tuha Pasacola, Lita Yeta, Lay Mountain Nama, Latin, Little Pichon, American Piran, Zoo, Talon, Bureau, Effie Anga, Sosan, Tishigabare.
Britain told women that Harry Ness, Nichetu, Megan Doye, she in a Pata B, a Pita, Sompia, Nichin, Dremadru, Nau, Nine, Britain, Nakaniraja, a Chenya, Nitan Book, Quimpu, Melo, Elizabeth, Yamajika, Danila, Nima, Biovari, Britain told women that Suya, Sinia, Niakani, now so glued, Elo, Mena, Harry Ness, and Iroka, Picket, Drimpa, Machina, Kepire now. တော်ဝင်မိသားစုကြာဒီရင်းနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးနေတယ်လို့လဲ လူငယ်တွေဖြစ်တဲ့ဟယ်ရီနဲ့မေဂန်တို့ရဲ့ဘဝတည်တစ်ခုတိဆောက်လို့တဲ့စိတ်ကူးကိုအပြည့်အဝထောက်ခံကြောင်းပြမကြီးကပြောပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးကိုတော်ဝင်မိသားစုရဲ့တာဝန်တွေအချင်းပြစ်ထမ်းဆောင်သူမိသားစုဝင်တွေအဖြစ်ဆက်ပြီးတော့ရှိနေစေခြင်းကြောင့်တော်ဝင်မိသားစုဝင်အဖြစ်ဆက်ပြီးတော့ရှိနေပြီးတစ်ချိန်တည်းမှာပဲပို့ပြီးလွတ်လွတ်လပ်လပ်နေလို့တဲ့သူတို့ရဲ့ဆန တဲ့အကြောင်းလည်းဗီမာကြီးကပြောဆိုခဲ့ပါတယ
်ဗီအမေရိကန်တန်တဲ့ဘက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်လိုပြီးတာ32 kHz 933ไลโดมิเตอร์40 kHz 9839ไลโดมิเตอร์48 kHz 6153เนี่ยดุติยานายเวทมาไลแลมิเตอร์190 kHz 1505รอบก็นี่ทุ่มเล่นไปได้ป่ะเน
ี่ยอเมริกันตางะตะดินนี่ก็เสร็จละจินญาไปนี่แล้วครับเนี่ยမြန်မာနိုင်ငံမှာလိုအပ်နေတဲ့လူဆွမ်းအားအရင်အမြင့်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ပြပခီးစဉ်တွေအတွင်းမြန်မာနိုင်ငံသားဟောင်းများကမိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတို့နဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုနိုင်ရန်တင်ပြခဲ့ကြတဲ့အတွက်မြန်မာနိုင်ငံသားများကိုဖိတ်ခေါ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့မြန်မာတန်ယုံကဇန်နဝါရီလ17ရက်နေ့ရွှေနှစ်ကြီးညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိပေါ်ဆောင်နေတဲ့ပြည်ပပြောင်းလဲရေးလုပ်ငန်းတွေအတွက်လူဆွမ်းအားအရင်အမြင့်လိုအပ်နေတာကြောင့်ပြည်ပရမြန်မာနိုင်ငံသားတွေအနေနဲ့ပါဝင်ကူညီပံ့ပိုးအကျိုးပြုကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြည်ပရမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲတွေမှာဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုကြေညာချက်ထုတ်ပြန်တာလို့ဆိုပါတယ်ပြပရောက်နေကြတဲ့မြန်မာနိုင်ငံသားဟောင်းနေတဲ့မြန်မာနိုင်ငံသားတက်သည့်ပညာရှင်အတက်ပညာရှင်တွေအနေနဲ့မိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုလိုတယ်ဆိုရင်ဂျနီဗာမှာရှိတဲ့မြန်မာကောင်စစ်တာဝန်ခံအရာရှိထံဆက်သွယ်ကြဖို့နဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်အီးမေးလ်လိပ်စာအပြင်အဲ့ဒီအတွက်လိုအပ်တဲ့ပုံစံဖောင်ဖြည့်ဖို့အတွက်ပါပူးတွဲထုတ်ပြန်လိုက်တာပါဖြည့်ဆွေးရမယ့်ဖောင်နံပါတ်တော့မိမိတို့ရဲ့အမည်မွေးရဇာတိလူမျိုးလက်ရှိအလုပ်ကိုင်းနိုင်ငံကူးလက်မှတ်နံပါတ်လစ်လာတင်ယူခဲ့တဲ့ပညာရတက္ကသိုလ်ကျွမ်းကျင်တဲ့နယ်ပယ်ပါဝင်အကျိုးပြုလိုတဲ့အခမ်းအနားပါဝင်ကူညီနိုင်တဲ့ပြည်တွင်းပြည်ပကနေရာဆရာတွေအပြင်တခြားကိုယ်ရေးအချက်တချို့ကိုလည်းဖော်ပြပေးရမှာဖြစ်ပါတယ
်။ပြီးခဲ့တဲ့လတုန်းကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်200နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီးဖြစ်ကြောင်းတင်းလာနေမှာတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။တနင်္သာရီတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းက183ယောက်ကဲတင်ခဲ့ရတာပါတနင်္လာနေ့ကရပ်ယူထားတဲ့ဓာတ်ပုံထဲမှာတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း18ယောက်တို့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးကပင်လယ်ကမ်းဆက်တစ်သားလေပေါ်ကနေဆင်းလာတာကိုတွေ့ရပါတယ်သူတို့ရဲ့နာမည်တွေပါတဲ့ကပ်ပြားတွေကိုလည်းချိတ်ဆွဲထားကြပြီးကမ်းခြေမှာတန်းစီနေကြတာပါသူတို့ကတော့သဲချောင်းစခန်းကိုခေါ်ဆောင်သွားပြီးကျန်တဲ့156ယောက်ကိုတော့မောင်တော်မြို့နယ်တဲကငခုရစခန်းကိုပို့ဆောင်ခဲ့တယ်သူရခိုင်ပြည်နယ်လုံချုံရင်းနယ်နေဆက်ရေးရဌာနကပြောဆိုချက်ကို ကိုကဖော်ပြထားပါတယ်ငခုရစခန်းဟာဆိုရင်တော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံရဖြစ်ပါတယ်ဒီလူတွေကိုအရေးယူမလားဆိုတာကရှင်းရှင်းလင်းလင်းမသိကြောင်းဗိုလ်မှူးကြီးမင်းတန်ကAFP ကိုတယ်လီဖုန်းနဲ့ဖြေကြားပြီးဒီလူတွေအရေးကိုတော့
ရခိုင်ရဲ့ကြီးကျယ်ဆောင်ရွက်တဲ့UEHRD ကဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါတယ်ရခိုင်မြောက်ပိုင်းအကြံဖတ်မှုတွေကြောင့်ထွက်ပြေးရတဲ့တိုင်းနယ်ချီတဲ့လူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အတိအမှတ်မပြုပါဘူးထိုင်းနိုင်ငံတောင်ပိုင်းဖူကက်ခရိုင်ဝီချင်မြို့နယ်မှာတရားမဝင်လောင်ကြီးကြီးနဲ့လောက်ကိုင်းနေကြ လောင်ကစားနေကြတဲ့ကြက်ဝိုင်းကိုနေနေရဲတပ်ဖွဲ့တွေကဇန်နဝါရီလ16ရက်နေ့ကပိတ်ဆို့ဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသား30ဦးကိုဖမ်းဆီးမိခဲ့ပါတယ်ထိုင်းနိုင်ငံသားတွေအပါအဝင်နေမြေကမြန်မာနိုင်ငံသားတရားခန့်လောက်ကလောင်ကြီးထက်ကြက်တိုက်နေကြတဲ့အချိန်ဒေသခံလူထုကတိုင်ကြားလာကြောင်းရဲတပ်ဖွဲ့ကဝန်ရောက်ဖမ်းဆီးတာမှာကြောက်လန့်ထွက်ပြေးတာကြောင့်ချောစကူဦးသာဖမ်းမိခဲ့တယ်လ ဲ့ဖမ်းမိခဲ့တဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လောင်းကစားဥပဒေနဲ့တရားဆွဲခံကြရမှာပါထိုင်းနိုင်ငံမှာရိုးရာကြက်ဝိုင်းဟာဝါသနာပါသူတွေအတွက်လောင်းချမပါပဲလက်ရည်စမ်းပွဲအဖြစ်နေရာမှာခွင့်ပြုထားတာဖြစ်ပါတယ်ဒါပေမဲ့ဒီလူတွေကကြီးကြီးကြီးနဲ့လောင်းကစားနေကြတာကြောင့်ဒေသခံတွေကအာဏာပိုင်တွေကိုတန်ကြားလိုက်တာလို့ဆိုပါတယ်ဖမ်းခံရတဲ့ထိုင်းနိုင်ငံသားအနေနဲ့တန်ကျင်းငွေအဖြစ်ပန်းငွေ2000ကျခံရနိုင်တယ်လို့ထောင်နှံတစ်လလဲကျခံရနိုင်တယ်လို့ဆိုပါတယ်
92ချိန်မြောက်အမေရိကန်အော်စကာဆုအတွက်စကားတင်ဆင်းတွေတည်တင်းလာနေကထွက်ပေါ်လာချိန်မှာတော့ဒါရိုက်တာတော့တ်ဖီလစ်ရဲ့ဂျိုကာစကားကအော်စကာစကားတင်ဆု17ခုနဲ့ထိတ်ဆုံးကပြင်းနေပါတယ်2019ခုနှစ်အတွင်းထုတ်ခဲ့တဲ့ရုပ်ရှင်ကားတွေကအကောင်းဆုံးဆွမ်းဆောင်နိုင်ခဲ့ကြတယ်ဆိုတဲ့အော်စကာစကားတင်ဆင်းကိုတော့ရုပ်ရှင်မင်းသမီးအစ္စရေးနဲ့ရုပ်ရှင်မင်းသားဂျွန်ချိုတို့ကလော့စ်အန်ဂျလိစ်မှာတည်တင်းလာနေကကြီးညာခဲ့တာဖြစ်ပါတယ်အကောင်းဆုံးရုပ်ရှင်ဆုအတွက်အတွက်ရုပ်ရှင်ကိုကရွေးချယ်ခံရတဲ့အထက်မှာဂျိုကာအပါအဝင် Ford vs Ferrari The Irishman Jojo Rabbit Little Women Marriage Story 1970 Once Upon a Time in Hollywood နဲ့ Parasite တို့ပါဝင်ကြပါတယ်ရှင
်အင်္ဂါနေ့နေ့ခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့မသိင်ကြီးထိုက်တူကကြက်ဆက်သွားတာပါအခုတော့သတင်းလွှာတွေကိုနားဆင်ရဖို့အချိန်ရောက်ပါပြီယူကရိန်းခရီးသည်တင်လေယာဉ်ကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပစ်ချခဲ့မိကြောင်းဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံတွင်းမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေပါတယ်အီရန်နိုင်ငံတွင်းလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's နဲ့ BOE ပါရှန်ဌာနက Guter Arendt တွေ့ဆုံမေးမြန်းထားတဲ့အထက်ကမသိင်ကြီးထိုက်ကနေကောက်နှုတ်တင်ပြမှာပါရှင
်ယူကရိန်းခီးတဲ့တင်လေရင်ကိုပြစ်ချခဲ့တယ်လို့အီရန်အစိုးရကဝန်ခံခဲ့ပြီးတဲ့နောက်ဖြစ်လာတဲ့အီရန်ဆန္ဒပြပွဲတွေဟာဆိုရင်လိညာခံရတာကြောင့်ဆန္ဒပြကြတာလို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Morgan Ortega's ကဖြေကြားခဲ့ပါတယ
် First of all one of the reasons we believe many Iranians are protesting
အကြောင်းရင်းတစ်ခုကတော့အစိုးရဘက်ကရက်နဲ့ချီပြီးသူတို့ကိုလိညာခဲ့တာကြောင့်အီရန်ပြည်သူအများပြားထွက်ပြီးဆန္ဒပြကြတာလို့ကျွန်တော်တို့ကယုံကြည်ပါတယ်လက်ပုလက်ချက်မိတဲ့အချိန်မှာအစိုးရဘက်ကသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးပြောခဲ့တာပါကနေဒါယူကရိန်းပြတင်းစတဲ့လေရင်ပေါ်မှာလိုက်ပါသွားကြသူရဲ့နိုင်ငံအစိုးရတွေတိုင်းကဒီကိစ္စကိုရှင်းရှင်းလင်းလင်းသိထားပြီးပါပြီ။ဒုံးကျင်တဲ့လေရင်ကိုပြစ်ချခဲ့မှုမှာအစိုးရမှာအပြစ်ရှိတယ်ဆိုတာကိုကဘာကသိရှိထားပါပြီ
။အီရန်နိုင်ငံတွင်အမေရိကန်ရဲ့အဝေးဒိန်ဒရုန်းကျင်တဲ့တိုက်ခိုက်မှုအတွင်းအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှကာဆန်ဆူလီမာနီတည်ဆုံးခဲ့ပြီးတဲ့နောက်အီရန်နဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေချိန်မှာပဲအီရန်နိုင်ငံတွင်မှာယူကရိန်းခီးတဲ့တင်လေရင်ပြက်ကြပြီးလေရင်ပေါ်ပါသူ156ဦးစလုံးသေဆုံးခဲ့ရတာပါကနေဦးမှာတော့အီရန်ကသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုခဲ့ပြီးရက်ပိုင်းကြာမှာပဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပြစ်ချခဲ့မိကြောင်းဝန်ခံတာဖြစ်ပါတယ်အီရန်အရေးဆောက်ရွက်ချက်တွေအပေါ်သမ္မတထရန့်ဘက်ကလူလားချက်ကိုမေးတဲ့အခါမှာတော့နိုင်ငံသားရဲ့ဌာနပြောခွင့်ရကအခုလိုပြောပါတယ
် I think what the president wants is for the regime to behave like a normal nation
အီရန်အစိုးရကိုရိုးရှင်းတဲ့အစိုးရတည်ရလို့ပြုမှုဆောင်ရွက်ဖို့သမ္မတကလိုလားနေတယ်လို့ထင်ပါတယ်ဒါကလည်းအီရန်အစိုးရပေါ်မှာမူတည်ပါတယ်သူတို့ဘက်ကမဆုံးဖြတ်သေးပါဘူးသူတို့ရဲ့လုပ်ရက်တွေအရတော့ရှင်းနေတာပါပဲသူတို့အနေနဲ့နိုင်ငံတစ်ခုအနေနဲ့ပြုမှုဆောင်ရွက်ဖို့တော်လှန်ရေးပုံစံကိုစွန့်လွတ်မလားဆိုတာကိုသူတို့မဆုံးဖြတ်ရသေးပါဘူး
ဒါပြင်အီရန်အစိုးရအနေနဲ့ဆန္ဒပြသူတွေကိုနှိပ်ကွတာတွေမလုပ်ဖို့အမေရိကန်သမ္မတကသတိပေးထားတာဆိုတော့တကယ်လို့လှုပ်လာခဲ့ရင်သမ္မတထရန့်ဘက်ကအရေးယူဆောင်ရွက်မလားအရေးယူဆောင်ရွက်ဖို့ရောအဆင်သင့်ရှိနေသလားလို့မေးတာမှာတော့နိုင်ငံခြားရေးဌာနပြောခွင့်ရအော်တေဂတ်ကအခုလိုဖြေပါတယ
် Well I certainly don't want to preview any actions by the administration the president has a lot
အစိုးရဘက်ကဆောင်ရွက်ချက်တွေကိုတော့ကြိုတင်မိမခန့်မှန်းလို့ပါဘူးသမ္မတအနေနဲ့တော့အဆုံးဖြတ်ဆောင်ရွက်နိုင်တာအများကြီးရှိပါတယ်ဒီသတင်းဘက်ကုန်ပိုင်းတို့ကသမ္မတကအင်္ဂလိပ်လိုမဟုတ်ပါဘူးပါရှန်ဘာသာစကားနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာကအရေးကြီးတယ်လို့ထင်ပါတယ်နိုင်ငံတိုင်းဝန်ကြီးပေါ်ပီယိုကလည်းအလားတူရေးသားခဲ့ပါတယ်။ American ပြည်ထောင်စုတွင်က platform တွေကိုအသုံးချပြီးဒီဆန္ဒပြမှုတွေကိုရှင်းရှင်းလင်းလင်းပြောချင်တာပါ။ကျမတို့စောင့်ကြည့်နေတယ်။နောက်ကမ္ဘာကလည်းစောင့်ကြည့်နေတယ်ဆိုတာကိုအီရန်အစိုးရကအသိပေးချင်တာကြောင့်ဖြစ်ပါတယ်
။အီရန်နိုင်ငံတွင်ကအပြစ်မဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့ကြိုးစားမယ်။နောက်ငြိမ်းချမ်းစွာဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုထောင်ချဖို့ကြိုးစားမယ်။အင်တာနက်ဖြတ်တောက်မယ်ဆိုတာမျိုးတွေလှုပ်လာရင်တော့အီရန်အစိုးရလှုပ်ချင်တိုင်းလှုပ်လို့မရဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရက BOA ပါရှန်ဌာနနဲ့ပြီးသန့်တွေ့ဆုံမေးမြန်းခန့်အတွင်းဖြေကြားခဲ့ပါတယ်ရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါ။အခုတော့တရုတ်သမ္မတရှီရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့သဘောထားသုံးသပ်ချက်ကိုတင်ပြဖို့ရှိပါတယ်။တရုတ်သမ္မတရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်ဟာနိုင်ငံဆက်ဆံရေးအရင်ကထက်ပိုပြီးနှက်ဆိုင်ခိုင်မာလာစေဖို့ဖြစ်တယ်လို့ American ချိန်ဆိုင်တရုတ်ရေးရာကြမ်းရှင်သူတဦးက VOE ကိုပြောပါရယ်။ဇန်နဝါရီလ18ရက်နေ့မှာစတင်မဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOE တရုတ်ဌာနကလူရန်လူကနေ American ပြည်ထောင်စု Washington DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ရဲ့အကြီးတန်းသုတေသီ Mary Hybert ကို email ကနေမေးမြန်းထားပါတယ်အဲ့ဒါကို BOA တရုတ်ဌာနကစတင်မေးမြန်းတဲ့မေးခွန်းမှာတော့သမရရှိနဲ့တရုတ်ဆိုရဘက်ကမြန်မာခီးစဉ်ပေါ်ဘလို့အကျိုးရလဒ်တွေရဖို့မျှော်လင့်ပါတယ်ဆိုတဲ့မေးခွန်းကို Mary Hybert ကအခုလိုစတင်ဖြေကြားပါတယ
်ဒီခီးစဉ်ကနေနိုင်ငံခြားဆက်ဆံရေးပိုပြီးတော့နှဆိုင်လာစေဖို့သမရရှိအနေနဲ့လှုပ်ဆောင်မယ်လို့ကျွန်တော်ထင်ပါတယ်ရှိအနေနဲ့2009ခုနှစ်မှာပါတီခေါင်းဆောင်နဲ့သမရဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားတဲ့ခီးစဉ်ဖြစ်ပါတယ်2009ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာပြည်ဝင်ပြောင်းလဲရေးတွေဖြစ်လာခဲ့တဲ့နေရာမှာနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတာသတင်းမီဒီယာလွတ်လပ်ခွင့်ပိုးပြီးတော့ရလာအောင်ဖန်တီးပေးတာစီးပွားရေးဖွင့်ပေးလိုက်တာအမေရိကန်နဲ့ဆက်ဆံရေးပိုနီးကပ်လာတာအပြင်တရုတ်ဘက်ကအရေးကြီးဆုံးဦးစားပေးဖြစ်တဲ့မြစ်ဆုံဆဲရေကာတာစီမံကိန်းကိုရပ်ဆိုင်းလိုက်တာစတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပါတယ်ဒါပေမဲ့2019ခုနှစ်မှာမြန်မာဘက်ကရိုဂျာမွတ်စလင်တတန်းနီးပါးလောက်ကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့အတွက်အမေရိကန်နဲ့ဆက်ဆံရေးကျဆင်းလာပြီးတဲ့နောက်မှာတရုတ်အတွက်မြန်မာနဲ့ဆက်ဆံရေးခိုင်မာအကောင်းလာအောင်ပြန်ပြီးတော့တည်ဆောက်ဖို့အထောက်အကူပြုခဲ့ပါတယ
်အခုတရုတ်သမ္မတရဲ့ခီးစဉ်မှာအိန္ဒိယသမုဒ္ဒရာကိုပေါက်ဖို့နောက်ကျောတကာဖွင့်လို့နီးပါးဖြစ်နေပြီလို့တချို့အကဲခတ်တွေကယုံကြည်နေပါတယ်ဒါကြောင့်ဒီခီးစဉ်ကနေအိန္ဒိယသမုဒ္ဒရာဒေသကိုပြန်ပြီးတော့ပုံဖော်နိုင်တယ်လို့လည်းသူတို့ကမြင်ကြပါတယ်ဒီပေါ်မှာအမြင်သဘောထားဘယ်လိုရှိပါသလဲ
မြန်မာကိုဖျက်ပြီးတော့အိန္ဒိယသမုဒ္ဒရာထိရောက်တဲ့လမ်းကြောင်းဖတ်ဖို့တရုတ်ကနှစ်ပေါင်းများစွာကတည်းကကြိုးစားနေကြတာပါအရင်ဆုံးအလက်ထက်ကအမေရိကန်ဒေါ်လာ9ဘီလီယံကုန်ကျမဲ့အေယာမကျောက်ဖြူရင်းနှီးစီမံကိန်းကြီးကိုတရုတ်နဲ့တည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့2018ခုနှစ်နောက်ပိုင်းမှာအဲ့လောက်အကုန်ကျများမဲ့စီမံကိန်းကိုမြန်မာဘက်ကနောက်ဆုတ်ခဲ့ပါတယ်ဒေါ်လာ1ဘီလီယံကျော်ကျော်လောက်ပဲကုန်ကျမဲ့စီမံကိန်းအဖြစ်လျှော့ချဖို့တရုတ်ဘက်ကသဘောတူခဲ့တယ်လို့မြန်မာဘက်ကပါဝင်မဲ့ကုန်ကျစရိတ်ပမာဏကိုလည်းလျှော့ချဖို့သဘောတူညီခဲ့ကြတာပါဒီကြောက်ဖြူရင်းနဲ့စီမံကိန်းအကောင့်ထဲပေါ်တည်ဆောက်မှုဟာဆက်လက်နှေးကွေးနေစေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာအတွက်ဒီစိတ်ကမ်းအသုံးပြုမှုအကန့်အသတ်ရှိနေပါတယ်။တိုက်ပီပင်ဆက်မှုလုပ်ငန်းအများဆုံးရှိတဲ့နေရာအနီးမှာတည်ရှိနေတဲ့ရန်ကုန်စိတ်ကမ်းကနေတဆင့်နိုင်ငံရဲ့အများဆုံးထုတ်ကုန်သွင်းကုန်လုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာကဘလို့အရေးပါနေတယ်လဲ
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာအတွက်ကြီးမားတဲ့အခြေခံစာအုပ်စီမံကိန်းတွေရှိခဲ့ပါတယ်။အဲဒီမှာတရုတ်နိုင်ငံအနောက်တောင်ပိုင်းကနေမြန်မာအထိဖောက်မဲ့မော်ဒကာလန်၊မြေထားလန်နဲ့စိတ်ကမ်းတည်ဆောက်ရေးစတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေကိုခွင့်ပြုတဲ့နေရာမှာလဲမြန်မာဘက်ကနှိမ့်ကွေးနေပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကမ်းပမာဏလျှော့ချဖို့မြန်မာကသဘောတူညီခဲ့ပြီးဖြစ်တယ်လို့တရုတ်မြန်မာစီးပွားရေးဇင်းကြံလန်သဘောတူညီချက်အရမန်းလေးရန်ကုန်ကနေအိမ်ကြီးချင်းထိုင်းနိုင်ငံအထိဖောက်မဲ့စီမံကိန်းကိုလဲမြန်မာကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့ထပ်ပြီးပြောရမယ်ဆိုရင်ဒီစီမံကိန်းအားလုံးအကောင့်တွေဖော်ဖို့မြန်မာအစိုးရနှိမ့်ကွေးနေပါတယ်
။အခုတရုတ်သမ္မတခီးစင်ကနေမြန်မာအနေနဲ့ဘာမျှော်လင့်လို့ရမလဲ။အကျွေးထောင်ချောက်ထဲနေမဲ့ကိစ္စအပေါ်မှာရောစိုးရိမ်မှုတစုံတရာရှိနေပါသလား
။ မြန်မာနိုင်ငံအနှံပြဆက်သွယ်ရေးအတွက်ကားလမ်းနဲ့ရထားလမ်းတွေကိုတရုတ်ဘက်ကတည်ဆောက်ပေးဖို့မြန်မာကလှူလာပါတယ်။ဒါပေမဲ့တရုတ်စီကချင်းငွေအမြောက်များယူရမှာကိုမြန်မာစိုးရဘက်ကဝင်လေးနေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်စီကချင်းငွေယူတဲ့နေရာမှာအတိုးနှုန်းက၄ရာခိုင်နှုန်းဝန်းကျင်ရှိနေပြီးအကျွေးကုန်ငွေမာနဲ့မကြာခဏပြန်ပြီးဆက်ရတာဖြစ်ပါတယ်။နောက်ပြီးတရုတ်ကထောင်နဲ့ချီအလို့သမားတွေခေါ်လာပြီးတော့လုတ်ကင်တာမျိုးကိုလည်းမြန်မာဘက်ကမလိုလားပါဘူး။
အခုတရုတ်သမ္မတရှီရဲ့ခီးစဉ်နဲ့ပတ်သက်လို့အခြားနိုင်ငံဘက်ကတရားဝင်မကြေညာသေးတာဘာကြောင့်လို့ထင်ပါသလဲ
။စိတ်မကောင်းပါဘူး။ဒီမေကွန်းအတွက်ကျွန်တော်မှကောင်းတဲ့အဖြေမရှိပါဘူး
။ဒါကတော့ VOE တရုတ်ဌာနရဲ့မေးမြန်းချက်တွေကို CSIS ရဲ့အကြီးအကဲသုတေသီ Mary Hyde ကဖြေဆိုသွားတာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းဒီကနေ့ညတိုက်ရိုက်နေလိုက်အစီအစဉ်မှာတရုတ်သမ္မတရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ပေါ်ဆွေးနွေးမယ့်အကြောင်းလေးအသိပေးခြင်းပါတယ်။
ဘောစံပြတိယသမရာရှိချင်းဖြင့်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တိုင်းရင်မကြသေးခင်ရက်ပိုင်းတော့မြန်မာဆန်ရတိယအထုကုလေဟာ KIA ကချင်းဒေသမှာမြန်မာစစ်ရဲနဲ့စစ်မဲ့ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တိယနိုင်ငံတွေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်ရဲကြားညီညီဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတိယနိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာစစ်ရဲကြားညီငယ်ရေးအတွက်ဘလောက်ထောက်ကူပြုနိုင်ပါလဲမြမညီငယ်ရေးအတွက်စင်ခေါ်ချက်တခုလိုရယူဆနိုင်ပါလားလမိတ်ငါနေညပိုင်းဒဲဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်လူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့ညီကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်း phone number က0123923994ဖြစ်ပါတယ်email လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်စနေနေ့ကြောင့်ပြောချင်တဲ့
ဒီကနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ Thai Malay နယ်စပ်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ကနေ January 10ရက်နေ့ကထောင်ပေါက်ပြေးတဲ့ Rohingya 19နဲ့4ဦးကိုအာဏာပိုင်တွေဘက်ကပြန်လည်ဖမ်းမိခဲ့ပါတယ်။ကြံထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုမလေးရှားအာဏာပိုင်တွေရဲ့အကူအညီတွေနဲ့ဆက်လက်ရှာဖွေနေပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရရှင
်။ထိုင်းနိုင်ငံဆုံကလာခရိုင်စတောင်မြို့နယ်အတွင်းကလောက်ဝကအစင်းထောင်ကနေဇန်နဝါရီလ10ရက်နေ့မနက်မှာထောင်ကိုဖောက်ပြီးထွက်ပြေးခဲ့ကြတဲ့ထိန်းသိမ်းခံရိုဟင်ဂျာ19ဦးကိုဖမ်းဆီးနိုင်ဖို့စတောင်မြို့ရဲတပ်ဖွဲ့ဝင်တွေ43နေကြာဆောင်တပ်တွေစုပေါင်းပြီးရှာဖွေဖမ်းဆီးခဲ့တာပါ။ဆုံးကလာခရိုင်ရဲမှူးကြီးချာလစ်ချော့အမွန်ဖာနစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ဇန်နဝါရီလ10ရက်နေ့မနေ့၄နာရီလောက်ထွက်ပြေးသွားတဲ့ရိုဟင်ဂျာ၄ယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်။၃ယောက်ကတော့ထိုင်းမလေးနယ်စပ်မှာပြန်ဖမ်းမိခဲ့ပါတယ်။၁ယောက်ကတော့မလေးရှားအနာပိုင်တွေကဖမ်းပြီးထိုင်းကိုပြန်ပို့ပေးခဲ့ပါတယ်။ကျန်နေသေးတဲ့15ယောက်ကိုဖမ်းမိနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းမလေးနယ်စပ်တစ်လျှောက်မှာအနက်ခံခွေးတွေနဲ့ကောရဟတ်ယာဉ်တွေနဲ့ပါရှာဖွေနေတာကိုရုပ်သံသတင်းမှာတွေ့ရပါတယ်။ထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတွေကလွတ်နေသူတွေရဲ့ဓာတ်ပုံတွေကိုလည်းထိုင်းမလေးနယ်စပ်ကကြီးရွာတကြီးအစီကိုပို့ပြီးဒီလူတွေကိုတွေ့ရင်သတင်းပေးကြဖို့ကိုလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေထောင်ပေါက်ပြေးမှုနဲ့ပတ်သက်လို့ဇူလိုင်လ17ရက်နေ့ကတော့စတောင်ရဲစခန်းမှာတာဝန်ကျနေတဲ့ထိုင်းရဲတပ်ဖွဲ့ဝင်12ဦးကိုတာဝန်ပေါ်ရမှုနဲ့စုံစမ်းစစ်ဆေးနေပါတယ်။အလားတူပဲထိုင်းတောင်ပိုင်းဖန်ကခရိုင်မှာအချုပ်ထောင်ကိုဖောက်ပြီးတဲ့ရိုဟင်ဂျာတွေရှိခဲ့မှုပါတယ်။ထိုင်းတောင်ပိုင်းဖန်ကအစီဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ
်။ဒါထိုင်းကနေဆိုအဲ့လိုမျိုးပဲထိုင်းအဲ့ခရိုင်တွေမှာပဲထိုင်းလာတာ။အော်ရက်ဖျူဂျီကန်လည်းပို့လို့မရဘူးလေ။အဲ့လိုမျိုးဖြစ်နေတယ်။ဆန်ကလောက်ကအဆုံမှရှိတဲ့ရိုဟင်ဂျာတွေကြတော့ပြန်ခဲ့တဲ့နားကကျွန်တော်လောက်ကရောက်လို့ထပ်ပြီးမြေကြီးတဲ့ဆင်းအောင်10ရောက်တော့မပြီးတော့ဘူးသူတို့မှပြန်လာတယ်။ဒါနဲ့လူတွေအကုန်လုံးကတော့အဒီ UN အစီအစဉ်နဲ့သူတို့ဆက်ပြနိုင်ငံတွေကိုခတ်သွားပြီ။ပုံတော့ဒီမှာအကြာကြီးနေရလေ၊ကြက်သိပ်ပြီးတော့နေကြရမလား။မပြတ်တနာတွေဆဲနောက်ဆုံးခတ်ပြီးတော့နတ်တွေပိုင်းနဲ့ပြက်ပြက်မုန်နေဆန်းလို့တယောက်တောင်တည်ပြီးရတယ်။ဒါနဲ့တချို့တွေကကြတော့သူတို့ကိုယ်ကရောဆက်ပြနိုင်ငံကိုမသွားချင်တာ။မလေးရှားမှမလေးရှားအဲ့လိုမျိုးများစုအဲ့လိုမျိုးဖြစ်
။ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့ရိုဟင်ဂျာတွေကအမျိုးသမီးနဲ့ကလေးတွေကိုတော့တချို့ဆော့ရှော့ရေးခရီးတွေမှာထားပြရတာရှိခဲ့ပါတယ်။အခုထောင်ပေါက်ပြေးတဲ့ရိုဟင်ဂျာတွေက ပြန်မိသူတွေကတော့သူတို့ကိုမြန်မာပြည်ပြန်ပို့မှာကြောက်လို့ထွက်ပြေးကြတယ်ဆိုပြီးမီဒီယာတွေကိုပြောဆိုထားပါတယ်ဒါပေမဲ့ထိုင်းဘက်မှာဖမ်းမိတဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ကိုပြန်ပို့တာမျိုးတွေတော့မကြားမိဘူးဆိုပြီးဥမင်းဦးကတော့ဆိုပါတယ်ထိုင်းဘက်ကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာရခိုင်ပင်လယ်နယ်စပ်ကနေလာရောက်ကြတာပါလူကုန်မှုတွေကတော့မလေးရှားကိုပို့ပေးမယ်ဆိုပြီးခေါ် ဒီနေ့ကျွန်တော်တို့ကမြန်မာဘက်ကတာဝန်ယူရတာရှိမရှိကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။
မြန်မာသူရကရိုဟင်ဂျာဆိုတဲ့အတုံးလုံးကိုအတိအမှတ်မပြုပါဘူး။အခုထောင်ဖောက်ပြီးတဲ့သူတွေဟာ2019ခုနှစ်အတွင်းမှာဖမ်းမိခဲ့တဲ့ရိုဟင်ဂျာများဖြစ်ကြပါတယ်ရှင်။ပြည်ဦးမြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါ။မကြာခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အလုသမားတွေအတွက်တရားမျှတမှုရဖို့တရားခုံရုံးတွေဖွဲ့စည်းပေးဖို့တောင်းဆိုနေတဲ့အကြ
ပြည်သူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အင်ဒီယာတမိုးရီယာထီရောက်တဲ့လမ်းကြောင်းကိုလာမယ့်ခီးစဉ်ကတရုတ်မြန်မာဆက်ဆံရေးပေါ်မှာဘယ်လိုတက်ရောက်တယ်လဲဆိုတဲ့ကောင်းစင်နဲ့ပရရှန်ပါရာမီဆွန်ဝမ်ဟီတာထားတဲ့ဆောင်းပါးကိုတရုတ်ဒီပလိုမတ်ဒေါက်တာမှာဖော်ပြပါတယ်။မြန်မာနိုင်ငံတွေကတဘုံတွေကိုတရုတ်ကထောက်ပံ့ပေးနေမှုပေါ်မှာစိုးရိမ်မှုတွေရှိနေပြီမဲ့တရုတ်သမ္မတရှ
ခံမှန်းထားပါလေ တရုတ်တော်မြန်မာကအဖက်ဖက်ကနေအရေးပါတဲ့အကြောင်းလေးပြသတဲ့ တရုတ်သမ္မတရဲ့ခီးကျင်လေးဖြစ်တယ်လို့ဆိုပါတယ် တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းပြရတဲ့အတွက်လေမြန်မာကများစွာအရေးပါတယ်လို့လည်းရေးသားထားပါလေ တရုတ်မြန်မာပြည်သူချင်းရင်းနှီးဆက်ဆံမှုအဖြစ် 2020ဟာတရုတ်မြန်မာယဉ်ကျေးမှုနဲ့ ခီးသွားနှစ်လည်ဖြစ်တဲ့အလျောက် နှစ်နိုင်ငံခီးသွားလုပ်ငန်းကဏ္ဍအတွက်လည်းကောင်းမွန်တဲ့ဆက်ဆံရေးဖြစ်တဲ့အကြောင်းဆွေးနွေးလိမ့်မယ်လို့ခန့်မှန်းထားပါတယ် 2020မြန်မာရွေးကောက်ပွဲနှိကက်လာတဲ့အချိန်မှာမြန်မာစီးပွားရေးတိုးတက်ဖို့နဲ့ငင်းချင်းလုပ်ငန်းစီတိုးတက်ရေးကိစ္စတွေမှာအန်အန်ဒီအစိုးရအတွက်တရုတ်ကအရေးပါတဲ့ကဏ္ဍမှာရှိနေလို့လည်းထောက်ပြထားပါဗျာမြန်မာလိုနိုင်ငံငယ်တွေနဲ့တရုတ်နိုင်ငံကြားအပြန်အလှန်လေးစားမှုနဲ့နှစ်ဖက်အကျိုးရှိမဲ့ကိစ္စတွေလုပ်ဖို့အရေးပါတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တမန်ပြောကြားချက်ကိုလည်းကိုကဖော်ပ
ဒီနေ့ကျွန်တော်တို့ရဲ့ဆောင်းပါးကိုတော့ ညမနိုင်ငံရဲ့အခြေခံလုခလာစာတုံးမြင့်ရေးတနည်းနဲ့ကြိမ်သုံးသက်ချက်ကိုမြန်မာဆွေရကစတင်လုဆောင်နေပြီလို့ရေးသားထားတာပါ။နေထိုင်စရိတ်စစ်တမ်းအချက်လက်စရတွေပေါ်မှာအခြေခံပြီးတော့အခြေခံလုခလာစာသုံးသက်တဲ့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့လကတည်းကစတင်နေပြီလို့လည်းရေးသားထားပါလိမ့်။ညမနိုင်ငံရဲ့ဥပဒေအရအခြေခံလုခလာစာကိုနှစ်နှစ်တစ်ကြိမ်သုံးသက်ရမှာဖြစ်ပြီးတော့နှစ်နှစ်တစ်ကြိမ်လစာတ ဒီမှာကြက်ငွေ3000ထက်တာကနေ4000ရာကျပ်ရှိပြီးတော့ဒါဟာအရင်ကတက်မှတ်ထားတာထက်30-30ရာခိုင်နှုန်းဒေါ်လာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။2021မှာနောက်တစ်ချိန်တိုးမြှင့်ဖို့စီစဉ်ထားတာပါ။ဒီနေ့အတွက်အခြေခံလောကလာစာကခုနှစ်ထောင်နေရာကျပ်ပေးနိုင်မှုအမြင့်မှန်ထားပေမဲ့ဒါဆိုလို့ရှိရင်50ရာခိုင်နှုန်းလာစာတိုးပေးရမှာဖြစ်တာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မကိုက်ပါလေဆိုရင်
ခင်အင်္ဂလိပ်စာသင်ခန်းစာကိုလည်းမကြခင်နားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6153ညာနဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
အဲ့တော့ ADS ရောထိကြမယ်သူကတောင်းခွင့်တည်းဆိုတော့တနည်းကိုတော့ဆိုတော့အနေဆုံးကျွန်တော်တို့မှားတာတိတ်ကနေတော့ဖြစ်နေတ
ာဒါကတော့အစိုးရဝန်ထမ်းတွေကိုအခွန်ကင်းလို့ခွင့်နဲ့ကားတင်သွင်းခွင့်ပေးမယ်မြန်မာအစိုးရရဲ့အစီအစဉ်ဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတာစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါနားဆင်ရဖို့ရှိပါတယ်နနခင်းအင်္ဂလိပ်စာသင်ခန်းစာတက်တက်အောင်သတင်းလွှာစတာတွေကိုလည်းနောက်ပိုင်းမှာတင်ဆက်မှာပါအခုတော့မြန်မာတခွင့်အစီအစဉ်ကိုအရင်ဆုံးနားဆင်ရဖို့ရှိပါတယ်အလုရှင်နဲ့အလုသမားပြဿနာဖြစ်လို့အရက်ဖက်တရားရုံးတွေမှာရင်ဆိုင်ရရင်အချိန်နဲ့ငွေအပိုမရှိတဲ့အလုသမားတွေအတွက်အဆင်မပြေပါဘူးဒါကြောင့်အလုရှင်အလုသမားကိစ္စတွေကိုတည်တံ့ဖြည့်ရှင်းပေးနိုင်တဲ့အလုသမားတရားခုံရုံးတွေရှိလာရင်အမှုရင်ဆိုင်ရတဲ့အလုပ်သမားတွေအတွက်တရားစီရင်ရေးမှာပုံမတရားမျှတပြီးပုံမတရားမျှတလာလိမ့်မယ်လို့အလုပ်သမားတွေဘက်ကမျှော်လင့်နေကြပါတယ်မြစ်မခသတင်းအေဂျင်စီကတင်ပြထားပါတယ်ရှင
်အလုပ်ရှင်တွေအလုပ်သမားကြမှာအငင်းပွားမှုတွေဖြစ်လာပြီးဆိုတက်ဆိုင်ရာမြို့နယ်ညှိနှိုင်းဖြန့်ဖြေးရေးအဖွဲ့မှာအရင်ဆုံးဖြည့်ရှင်းရပါတယ်။အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြည့်ရှင်းရင်ခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီကအစင်းစင်တက်ပြီးဖြည့်ရှင်းနေတာပါ။အလို့ရှင်လုံတမာအငင်းပွားမှုဖြည့်ရှင်းရင်ဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြစ်ဒဏ်ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလို့ရှင်တွေကလေးစားလိုက်နိုင်မှုမရှိဘူးလို့သိရပါတယ်။အလို့ရှင်လုံတမာအငင်းပွားမှုဖြည့်ရှင်းဥပဒေမှာထောင်နံကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုသမားတွေအနေနဲ့အရက်ဘက်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်။ဒါကြောင့်မို့အလုရှင်အလုသမားပြဿနာတွေကိုမှန်ကန်မြန်ဆန်စွာတိတက်ဖြေရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေပေါ်ပေါက်လာဖို့အလုသမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဦးသက်နေအောင်ကခုလိုပြောပါတယ်
။ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ဒီအလုသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ့်တရားရုံးများဖြစ်ပါတယ်ခင်ဗျာ။အဲ့တော့လက်ရှိကျွန်တော်တို့အလုပ်သမားတွေဟိုအရေးခင်ဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုပ်သမားတွေအမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျ။အဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူး။အားကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုပ်သမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့တော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်။အဓိကကတော့ဒီအလုပ်သမားတရားရုံးတွေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါစီတောင်စီတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြည်ရေးမှန်တိုင်းမှာရှိရတာလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီ၃ခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုပ်သမားတရားရုံးတွေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုပ်သမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိတဲ့အားကိုထားမလားပေါ့အခုမှဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်내အဆင့်ထားတာပါဒီတရားရုံးတွေကိုပေါ့နော်သို့တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာတော့ဒါကျွန်တော်နောက်မှဆက်ပြီးတော့မှဆွေးနွေးရမယ်လုပ်ငန်းစဉ်ပါခင်ဗျာ
အလုပ်သမားတွေအနေနဲ့အရက်ဘက်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်းရိတ်နဲ့အလုပ်ပြတ်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုပ်သမားအချင်းချင်းရိုင်းပင်းကူညီပေးရဲ့အဖွဲ့ကတင်နန်းတာဝန်ခံမခခကခုလိုပြောပါတယ်
အလုပ်ရှင်အလုပ်သမားညင်းမောင်မှုဖြစ်ပြီးတော့မှအလုပ်သမားတရားရုံးပေါ့အရက်ဖက်တရားရုံးကိုသွားရပြီးဆိုတာနဲ့ကိုအလုပ်သမားတွေအတွက်ကစပြီးနေနာပြီအနည်းဆုံးတော့သူတို့အလုပ်မလုပ်ဘဲနဲ့ဒီတရားရုံးချင်းကြီးကိုသွားရတယ်အဲ့ဒီမှာရုံးတစ်စိတ်ကောင်းနေရောကုန်ကြစည်ကြီးရောရှေ့နေမှာငားနိုင်နေပြဿနာတွေရောဆိုတော့ကျမတို့ကတခါတလေကြာရင်အလုပ်သမားပြဿနာတွေကမှန်နေရဲ့နဲ့လက်လျှော့ပေးလိုက်ရတဲ
ဒီဘက်ခေါပေါ်ပေါ်ရေးလို့ပြောလိုက်လို့ရှိရင်ကျမတို့လွယ်လွယ်နဲ့မရပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ကစနစ်တစ်ခုကိုတည်ဆောက်အောင်မှဖြစ်တယ်။အဲ့စနစ်တစ်ခုလွဲသွားပြီဆိုတာနဲ့အာဂတိတရားကြီးကလည်းပုံပြီးကြီးမားလာနိုင်တယ်လို့ဆုံးရှုံးနစ်နာမှုအများဆုံးကလည်းအလုသမာဓုဖြစ်သွားမယ်။ဒါကြောင့်ကျမတို့လွယ်လွယ်နဲ့တော့ဆုံးဖြတ်လို့မရဘူး။ဒါပေမဲ့လည်းနောက်မှပဲနောက်နှစ်ပေါင်း20ကျော်မှ30ကျော်မှ10နှစ်ကျော်မှ15နှစ်ကျော်မှဆိုတာတော့လည်းကျမတို့လုပ်လို့မရဘူး။ဘာကြောင့်လုပ်လို့မရလဲဆိုတော့အခုအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကြောင့်ပဲကျမတို့အဲ့ဒီလောက်အကြာကြီးတွားလို့တော့အဆင်မပြေဘူးပေါ့နော်။ဒါကြောင့်အများကြီးလုပ်ဖို့တော့လိုပါတယ်ရှက်။ဒါပြိုင်နေတဲ့လောက်ရမှာရှိရဲ့။တစ်ဆင့်ကြီးတစ်ဆင့်လောက်ရမှာရှိရဲ့
။အလုသမားရေးရာပြဿနာတွေကိုကုညီဆောင်ရွက်ပေးနေတဲ့ We Generation Network အနေနဲ့2019-2018ခုနှစ်အတွင်းမှာအလုသမားရေးရာအမှုကိစ္စ200နီးပါးအထိဖြည့်ရှင်းပေးခဲ့ရပြီးကျော်ချင်းငွေ 3,000 ကျော်ကိုရရှိအောင်ကူညီပေးနိုင်ခဲ့ပါတယ်။အဲ့ဒီ Regeneration Network ကဒါရိုက်တာကိုနန္နာစစ်အောင်ကတော့အလုသမားတရားရုံးတွေမှာပါဝင်ရမဲ့သူတွေကအလုသမားဥပဒေနဲ့တက်ဆိုင်တာတွေကိုအကျွမ်းတဝင်ရှိနေဖို့လိုတယ်လို့လည်းပြောပါတယ်။
ဒါဒီဥရီဒီဥရီရန်ရိုက်စနစ်ကြီးကိုသုံးနေတယ်ဆိုရင်တစ်ဆက်တစ်ဆက်လက်ရှိတဲ့စီရင်တုံးတွေသုံးနေတဲ့အားသူကြီးတွေရှေ့နေတွေအားလုံးမေးရဒီစနစ်ထဲမှာရင်းမာလာပြီးမှဆက်ဖို့လွယ်မှာပေါ့နော်လက်ရှိကျတော့အခုကျွန်တော်တို့ကဘာလို့ဓာတ်ကြီးပြောနေလဲတရားဝင်တဲ့အမှုတွေကိုကျွန်တော်တို့သိကြည့်ပြီးလို့လီဘာနော်နဲ့ပတ်သက်တဲ့ကိစ္စတွေတရားဝင်တအားကိုခက်ခက်ခက်ခဲနဲ့ဟိုရှေ့နေကြတာဒီလီဘာနော်လို့ဆိုရတာဒီဥရီဒီရဲ့တဘာဝတဲ့ဟိုဘက်ကဆရာတီပီဥရီစနစ်မှာပါဝင်တဲ့လူတွေကရှင်းလင်းလင်းကိုနားမလည်ဘူးတော့ကျွန်တော်တို့သိနေတယ်ဒါကလက်တွေ့ကြတာလားဘာလို့ဒီရမှာဖြစ်တဲ့အတွက်ဟိုဘောကအမှုတွေကလည်းနေတိုင်းဘောလူတွေအများကြီးကဘောကနေတိောက်တာပြည့်တဲ့အတွက်ဒါကျွန်တော်တို့ကတချို့ကယူအတင်းဟိုစီကူမင်းနေတယ်ဘာမှအခုရှိတယ်နောက်ကလာမှမလို့လာဟိုနောက်ကလာမှလုံအောင်လုပ်နိုင်နောက်ကလာတော့ကျွန်တော်တို့ရိုးတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတခါလေးပြင်ထားတဲ့လေပေါ့နော်ဘာတော့မှမဟုတ်ဗျာအဲဒီကတရားစီရေးစနစ်ကြီးတစ်ခုလုံးဝလေဒီမှာလောကိုကြွေးကျင်လာပေါ့ဒီမှာလောမှာဟိုရှေ့နေဒီကိစ္စဘလို့ကာမှာကျွန်တော်တို့လုံသွားတယ်ပေါ့ဗျာစဉ်းစားပြီးမလဲပေါ့အဲအဲ့ဒါကြီးကျွန်တော်စဉ်းစားထားတဲ့ကိစ္စတွေပေါ့
လက်ရှိမှာလည်းအလုပ်သမားတွေအလုပ်ထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုသမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါလေအလုရှင်တွေအနေနဲ့ခုံသမားကြီးကောင်စီဆုံးဖြတ်ချက်အတိုင်းအလုပြန်မခန့်တော့ဘဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြည့်ရှင်းနိုင်တဲ့အလုသမားတရားရုံးတွေကိုလိုအပ်နေရပါကျွန်တော်ပိုင်ထပ်ပါမြမခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ
မြန်မာခသတင်းအေဂျင်စီကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်မှာရှင်အခုတော့စီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်မှာပါအစိုးရဝန်ထမ်းတွေကိုအထူးအခွင့်အရေးအဖြစ်အခွန်ကင်းလွတ်ခွင့်နဲ့ကားတင်သွင်းခွင့်ပေးမယ်ဆိုတာကြောင့်ဝန်ထမ်းတွေအနေနဲ့ကြက်ငွေသိန်းရာနဲ့ချီတွက်ချီကြိုက်မှာဖြစ်ပေမဲ့လို့ပြည်ရင်းကားထုတ်လုပ်သူတွေအတွက်တော့ဈေးကွက်မရေရာမဲ့အခြေအနေကိုကြိုတင်တွက်ဆနိုင်ကြရပါတယ်အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်တသိန်းလောက်ချထားပေးဖို့ရည်ရွယ်ထားပြီးပြည်ရင်းတက်ဆင်ထုတ်လုပ်တဲ့ကားတက်ဈေးကွက်ကတစ်နှစ်ကိုအစည်းရေ2000လောက်သာရှိနေတာပါဒီပြည်ရင်းကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့မတ်သိန်ကီထိုက်ဆွေးနွေးပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ကပ္ပမစ္စရာဒအခွင့်တူဖြစ်တယ်ဆိုတော့ဒါရှိရှိဝူးဝူးလဲဆွေးနွေးဖို့လိုမယ်မထင်ပါဘူးအဓိကရည်ရွယ်ချက်ကိုဆရာတို့ဘယ်လိုနားလည်ထားပါလဲရှင
်ကျွန်တော်ဆရာဝန်ထမ်းတွေကဒါလကနေနဲ့နော်ဒီနေ့နိုင်ငံနဲ့ရှင်တယ်ဆိုရင်တို့ရဲ့တရအချောင်းကြီးတို့ရဲ့ရည်ရွယ်ချက်ချောင်းရတယ်လို့ပြောပ
ါဝန်ထမ်းတွေကားဝယ်ဖို့ဝန်ဆောင်မှုပေးမယ်ဆိုတဲ့လုပ်ငန်းတွေလည်းပေါ်လာတော့သူတို့မှန်းထားတဲ့အတိုင်းဝန်ထမ်းတွေတက်တာချောင်းချီရေးရတကယ်ဖြစ်လာနိုင်ပါမလားတကယ်အကျိုးမြတ်ရတဲ့သူကဝန်ထမ်းတွေတကယ်ဖြစ်ပါမလားဆရာ
ဒါရီတို့မြတ်ရတာတော့ဝန်ထမ်းဖြစ်မှာပေါ့ဘာလို့ကားပါမင်းကိုဝန်တက်တာကိုပြီးတော့ဆရာအနည်းဆုံးသူကပါမင်းသူအနေလုံးဝန်ထမ်းပေါ့နော်ဟိုတိတ်သုံးရတယ်ဆိုရင်သူကအခွန်တက်လာခွဲရဒိတ်လေးရ50လုံးသူကပေးလိုက်တော့ပေါ့အဲ့တော့ပါမင်းတော်ရဲ့အခွန်တက်တာခွဲက death incentive ကဒိတ်လေးရ50အခြေခံကတ်တာအဲ့ရတော့အစ်မတို့တင်းတင်းမတင်းဘူးဆိုတော့ဒါတခြားနေလဲဆောင်းမယ်ပေါ့လေ ဒီတခုတော့ထွက်လာမှာတော့မြင်တာပေါ့နော
်အပြင်ကနေပြီးတော့စိတ်ချိုက်ကားတောင်းကနန်းလောက်ဝင်လာမယ်ဆိုတော့ဆရာတို့ဒီပြည်တွင်းကားဈေးခွက်ပေါ့နော်ပြည်တွင်းကားထုတ်လုပ်တဲ့လူတွေဈေးခွက်ရောဒါဟာနင့်နာဖို့မဖြစ်ဘူးလားဆရာ
အဲအတော့ EDC ရောထိကြမယ်သူကတောင်းခွင့်တဲ့ဆိုတော့ဒီနှစ်ကိုပြောရဆိုအနည်းဆုံးကျွန်တော်တို့မှားတာဒေးကနန်းတော့ဖြစ်နိုင်တာပေါ့နော်သူကလုံးတဲ့25နှစ်ဆိုအသက်ဆီးသွားဝင်ကျွန်တော်25နှစ်ပေါ့အသက်50ဆို50နဲ့60ကြာတော့အဲ့မှာလည်းတော့ပြောကြတယ်တနေ့တော့တောင်းနေရောတသိန်းလောက်ရှိတယ်။ရတော့ပုံမှန်ပေါ့ဒီကားဈေးကွက်မှာကားတည့်ဈေးကွက်ရဲ့ပုံမှန်ရောင်းရတဲ့နေ့ကို2000လောက်ရှိတော့အခုစီးတသိန်းလောက်ကိုဒီ shop ပေးရပေါ့တော့ဘုံလာတော့ပါမစ်တစ်စောင်းတက်တန်း3000လောက်ရှိတော့ဘုံလာပါစီးတော့တည့်ဝင်လာရင်တော့ရောင်းလို့ရဘယ်လိုကမမြတ်ဖြစ်ပြီးတော့ဒီ automotive industry ကတော့ဒီကားဈေးကွက်အထင်အကိုရှိပါတယ
်။နောက်တစ်ခုကကျမတို့နားလည်ထားတာကအခုရန်ကုန်ပါမစ်ကိုသူတို့ကအပြင်ကသွင်းလာရင်မပေးတော့ဘူးဒီပြည်ရင်းထုတ်ပဲပေးမယ်ဆိုတဲ့ဟာရောအခုပြင်လိုက်လားဆရာသူတို့ဒီအစ်စ်ဝင်လာတဲ့ဟာတွေကိုပေးမှာလား
အဲ့ဒါပြင်လိုက်တယ်တကောင်ဈေးလိုက်ပြီးမှာဝင်နေရရန်ကုန်တကောင်ပြည်နဲ့ရှောက်တယ်ရန်ကုန်ပါမစ်ပါသူတို့ပြင်လာအဲ့အခွင့်ရေးဒါကခုနကကျွန်တော်ပြောပြရတယ်ဟောတာဟို350လောက်တန်းတယ်ဆိုတာရန်ကုန်ပါမစ်ပါပါလို့ရန်ကုန်ပါမစ်တကောင်က100လောက်တန်းတော့
အဲ့တော့ဒီဝန်ထမ်းတွေအနေနဲ့ကတော့ပါမစ်ကိုရောင်းတိုက်ရိုက်ရောင်းလိုက်လို့ရတဲ့အနေအထား
ပြောတော့မရောင်းပါဘူးပြောတာပေါ့ဒါပဲကျွန်တော်တို့မြင်တာမရောင်းမနဲ့ပါမယ်အောက်ခြေဝန်ထမ်းတယောက်ကကားသွင်းဖို့မှမလွယ်တော့ဘူးရောင်းပါပေါ့နော်ဒါတော့အရင်ထဲကလည်းဒီလိုပဲမရောင်းပါဘူးဆိုတဲ့ဟာတွေရောင်းနေရတာလေတကယ်လို့ဒီလိုသမောသားပါမစ်တို့ချိုးကျော်ပါမစ်တို့တယ်လီဖုန်း GSM တို့ဒီလိုပဲရောင်းနေရတယ်ဘာတော့လဲဒီလိုပဲပေါ်တော့ရောင်းရတော့ပေါ်ရရပြောတာဒါပေမဲ့လက်တွေ့မှာတော့လည်းရောင်းဝင်ဖြစ်လာရောင်းပါပဲပြဿနာရအောင်
ဝယ်ခွင့်ရတဲ့ဝန်ထမ်းတယောက်အနေနဲ့ဒီပါမစ်ကိုရောင်းမယ်ဆိုရင်ကောဈေးကွက်ထဲမှာဘယ်လောက်လောက်သူတို့ဟိုပောက်ပါသလဲရှင်ဘာမှကုန်ကြစရာမရှိဘဲနဲ့ပေါ့နော်ဆရာ
ခဏကျွန်တော်ရှင်းပြတာမူရင်းတံမိုးကတော့ຢာ300ရန်ကုန်လမ်းစဉ်နေ100ကျော်လောက်တန်နေရပါတော့ပုံသက်ကားခွင့်နဲ့ပေါင်းတော့ဒါပေမဲ့ဘယ်လောက်ရမယ်တော့မသိဘူးဆိုတော့ပါမစ်ကအများကြီးကုန်လာရင်တော့ဝယ်လို့ဟာရောင်းလို့ဟာဖြစ်လာဥဆုံးထွက်တဲ့ပါမစ်ကတံမိုးရှိပါမယ်နောက်ကျတဲ့ပါမစ်ကတော့ရေရေတံမိုးကျပါမယ်
အဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်သူတွေအနေနဲ့ရောအစိုးရကမူဝါဒကဒါတစ်နှစ်နှစ်အတွင်းမှာတစ်ခါပြောင်းပြန်နေဆိုတဲ့ဟာမျိုးဖြစ်တာပေါ့နော်ဒီအပေါ်မှာဆရာတို့အနေနဲ့ဗာမြပြောချင်ပါလဲ
။မဟုတ်လေသူကကားထုတ်လုပ်တဲ့ SCD ထုတ်လုပ်တဲ့လူတွေကမူဝါဒတည်ငြိမ်လာပြီဆိုတော့သူကဝင်လာကြတာပေါ့။ဒီဘဝပအောင်တော်တော်ဆောင်ပြီး Nissan တို့ Ford တို့ဒါ Suzuki တို့သူတို့လည်းကျွန်တော်ကဒူတာလည်းတဲ့ကိုစောင့်နေပြီပေါ့။အခုလိုမူဝါဒပြောင်းလဲဖြစ်တဲ့အချိန်မှာတော့စီးကံတွေများနိုင်တာပေါ့နော်။အဖေအမေဒီကတော့လည်းသူတို့ကျွန်တော်တို့စမ်းသားကြရဖြစ်တော့နော်မူဝါဒပြောင်းနေရအ
ဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်တဲ့ဈေးကွက်ကရောဟိုတေချာမှုရှိပါဦးမလားဆရာ
မှန်တယ်အဲကြောင့်ဒီပြည်ရင်းထုတ်လုပ်မှုဈေးကွက်လည်းတည်တတ်မှုရှိရတယ
်ဆရာတို့ဘက်ကရောဒီကိစ္စတွေကိုအစိုးရနဲ့ဆွေးနွေးတာမျိုးရှိပါသလားဆရာ
သူကအားလုံးပြီးနေကျွန်တော်တို့ခေါ်ယူပြီးတော့တိတ်ပြေးတာပဲရှိသူကဒါလုံးလာ6လလောက်ရှိပြီပြောတယ်အဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်ပိုင်းအောင်ကျွန်တော်တို့ဒီဩရိယလုပ်ငန်းရှင်ရောကျန်တဲ့ဖွဲ့ရာမျိုးခေါ်ယူဆွေးနွေးရအောင်မရှိကျွန်တော်တို့ကတော့အသိပေးရမှာနော်တိုင်နေတာမဟုတ
်ဆိုသက်သာချောင်းကြီးရေးနဲ့ကားစီးဖို့ဆိုရင်ပြည်တွင်းမှာသူတို့အားပေးနေတဲ့ပြည်တွင်းတုတ်ကားတွေကိုရောသူတို့ဘာလို့မကြီးညွှန်းမှသလဲ
ဟုတ်တယ်ကျွန်တော်တို့ကအရင်ဆိုးရလက်ဆက်တုန်းကတော့လုပ်ခဲ့ဘူးပဲသူကပြည်တွင်းတက်မှုမကြီးခဏထုတ်တယ်ဆရာကြီးယူသူကကားအသေးလေး35တင်းနဲ့ကားကိုလည်းတော့ကိုယ်စလေအလိုဝန်ထမ်းကြီးလည်းမျိုးချပေးတာတွေ့ရနော်။သူကစမ်းမှုဝင်ခဏထုတ်တဲ့ကားကိုပဲပြရနော်။ကိုရင်ခက်ကမဆလာခက်ကြတယ်ကလေးသိန်းသွားလို့အမေပြရမျိုးရှိတယ်။အခုပြည်ရင်ထုတ်တယ်။ပြည်ရင်တော့မှအစိုးရထုတ်တဲ့ကားပေါ့နော်။အဲအရောပုံပြီးတော့နီလန်းကြတာပေါ့နော
်။အခုပြည်ရင်ထုတ်ဆရာတို့ကားလောကမှာကတကယ်ဒီစိတ်ချရတဲ့ brand တွေထုတ်နေတာရှိတယ်ဆိုတော့ဘာကြောင့်ပြည်တွင်းထုတ်ကားတွေကိုအရေးကြနဲ့ဝယ်ရောင်းလုပ်ပြီးဝယ်ခွင့်ပေးမယ်ဆိုတာမျိုးမဖြစ်ဖဲနဲ့ပြည်ပကားတွင်သွင်းခွင့်ဆိုတာတည်းသူတို့သွားပါတယ်ရှင်ဆရာတို့ဘယ်လိုမြင်ပါလဲ
သူကအဓိကတော့ဒီဟိုအခွန်ဝေကိုလက်ဆောင်ပေးနေတဲ့သဘောပေါ့နော်အခွန်တက်တာပြင်းစမ်းနေသူကဟိုပြည်တွင်းထုတ်ကားတော့ဘယ်လိုပြည်ဝယ်လို့ရနေနေတာရှိတော့ဒါဝန်ထမ်းတွေတော့အထူးခွင့်ရနေနေဒီရဲ့ပုံစံမျိုးကြောင့်ဒီဘားနေရအခွန်တက်တာပြင်းဒီလိုညာနဲ့ထောင်းနေချင်းတက်တာကွန်ပြေးတဲ့ပုံစံမျိုးလုပ်ကြလိမ့်မယ်။အဲ့
တော့ဆရာတို့ဒီပြည်တွင်းကားထုတ်လုပ်သူများအနေနဲ့ရောပြည်တွင်းကားထုတ်လုပ်တဲ့လုပ်ငန်းရှင်များအနေနဲ့ရောတရားကိုကန့်ကွက်ဖို့ရောဆရာတို့ကန့်ကွက်နိုင်တဲ့အခြေအနေမျိုးရောရှိပါသလား?
ကျွန်တော်တို့ကကြံကြရတဲ့အခါကျရင်ဒီဒီရင်းအော်တိုမိုတစ်အင်ဒပ်စထရီအခုလုံးကြီးကနေနေလုပ်ပေးမယ်တဲ့ကျွန်တော်ပြောတာလက်မှတ်ပါ
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တက်တက်ရောင်သတင်းလွှာကိုမအေးတန်နာကျော်ကဆက်လက်တင်ဆက်မှာပါ
မင်္ဂလာပါရှင်အားလုံးစိတ်နှပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလွှာမှာတော့ဆယ်ကျော်သက်တည်ရဲ့အသေးစွဲကနေတကကဘာကျော်အဆိုတော် Justin Bieber တယောက်သူ့ရဲ့အမှုပညာလုပ်ငန်းနေ၃နှစ်ကျော်နားထရာကနေအခုပရိသတ်ရှင်းမောက်ကိုပြောင်းရောင်းလာခဲ့ပါပြီ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးနေပါရဲ့။ဆယ်ကျော်သက်တည်ရဲ့အသေးစွဲကနေဒါကကမ္ဘာကျော်အဆိုတော် Justin Bieber ဟာသူ့ရဲ့အမှုပညာလုပ်ငန်းတွေ၃နှစ်ရပ်ထားပြီးရနောက်အခုသူ့ရဲ့အလုပ်တွေပြန်ပြီးဆက်ပါပြီ။သူ့ရဲ့အမှုပညာနဲ့ပုံကိုယ်ရေးဘဝအကြောင်းအပိုင်း၁၀ပိုင်းမှာမှတ်တမ်းရုပ်ရှင်တစ်ခုလုပ်ထားပြီးတော့သူ့ရဲ့ဘဝအကြောင်းပရိသတ်တွေကိုဝေမျှထားတာပါ Justin Bieber season ဆိုရက်သူ့အကြောင်းပထမဦးဆုံးမှတ်တမ်းရုပ်ရှင်ကို YouTube video website မှာဇန်နဝါရီလ29မှာစပြမယ်လို့ YouTube ကကြေညာထားပါတယ်သူ့ရဲ့ပထမဦးဆုံးတေးတပြားထုတ်ဖို့အချိန်လေးနဲ့ယူပြီးတော့ဘယ်လိုလုပ်ခဲ့ရလဲနောက်ပြီးတော့သူ့ရဲ့မနစ်ကမှယူထားတဲ့ဇနီးဖြစ်တဲ့ supermodel Hailey Baldwin နဲ့မိသားစုဘဝအတိတ်ပြီးတော့သူ့ရဲ့တခြားမိသားစုဝင်တွေနဲ့အကြောင်းတွေကိုကြည့်ရမှာပါ2008ခုနှစ်မှာခရီးမျက်နှာလေးနဲ့ YouTube ပေါ်ကနေပြောဆက်ပြီးနာမည်ကျော်လာတဲ့ Justin Bieber ဟာ2019ခုနှစ်မှာတော့သူ့အနားယူဖို့လိုရဲဆိုတဲ့အကြောင်းပြချက်နဲ့ Purple ဆိုတဲ့ကဘာလက်ဖြော်ပြပွဲကိုရုတ်တရက်ရက်လိုက်ပါတယ်။မနစ်တုန်းကတော့သူ့ရဲ့ Instagram လူမှုစာမျက်နှာမှာစာရီးရေးခဲ့ပြီးတော့သူ့စိတ်ကြယောဂါဘလို့ခံစားနေရလဲ။နောက်ပြီးတော့မူရည်ဆေးဆွဲတာနောက်ကြော်ကြားမှုဒါတွေနဲ့ဘလို့ရင်ဆိုင်ခဲ့ရလဲဆိုတာသူ့ရဲ့ပရိသတ်124တန်းကိုရေးပြီးတော့ပြောခဲ့တာပါ။ဒါပေမဲ့အဲ့လိုအခြေအနေတွေကနေသူအခုပြန်ပြီးတော့ကောင်းလာတာကတော့ဘာသာရေးနဲ့သူ့ရဲ့ငယ်ချင်းဟေလီဘောလွင်တို့ကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်။အခုအသက်25နှစ်ရှိသွားပြီဖြစ်တဲ့ Justin Bieber ကအခုနှစ်2020အတွင်းမှာလင်းနေအတွင်းပထမဆုံးထွက်မယ်တေးတပြားထွက်မယ်။မြောက်အမေရိကတိုက်ဖြော်ရီးခီထွက်မယ်လို့ဒီဇင်ဘာလအစောပိုင်းတုန်းကပဲပြောထားပါတယ်။သူ့ရဲ့အခွေအစ်စ်နာမည်ကတော့ဘာနာမည်ပေးထားလဲဆိုတာထွက်မလာသေးပဲ။အဲ့ဒီအခွေအစ်စ်တွေကပထမဆုံးတခြင်းဖြစ်နေရမ်မီဆိုတဲ့တခြင်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲထုတ်လိုက်တာပါ။အခု Justin Bieber ရဲ့ YouTube ပေါ်ကမှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့သူ့ရဲ့ပရိသတ်တွေနေနဲ့ Justin Bieber ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုတွေ့ရနိုင်မယ်လို့သူ့ရဲ့ဇနီးက YouTube မှတ်တမ်းရုပ်ရှင်ရဲ့ကြော်ညာမှာပြောထားပါတယ်။ Justin Bieber ကတော့အခုလိုမျိုး YouTube နဲ့ပေါင်းပြီးတော့သူ့ရဲ့အကြောင်းဗီဒီယိုလုပ်လို့ရတာကလည်းသူ့ရဲ့ဘဝကိုပြည့်ပြည့်စုံတယ်လို့ခံစားမိစေပါတယ်လို့ပြောပါတယ်။သူကဆက်ပြီးတော့တခြင်းဆိုတော့ YouTube ကပဲပံ့ပိုးပေးခဲ့တယ်။ YouTube ကကျွန်တော်ရဲ့ဂီတာကိုကျွန်တော်ပရိသတ်တွေနဲ့မျှဝေခံစားလို့ရတဲ့အတိုင်းအဝန်တစ်ခုပါလို့ Justin Bieber ကကြေညာချက်မှာပြောထားပါတယ်။သူက9နှစ်တွင်မှသူရဲ့ပထမအဦးဆုံးတပုတ်ထဲတခြင်းဖြစ်နေခုနပြောသွားတဲ့ရမ်မီဆိုတဲ့တခြင်းကိုတော့ဇန်နဝါရီလ3ရက်နေ့ကပဲတရားဝင်ဖြန့်လိုက်တာပါသူရဲ့ရမ်မီတခြင်းကိုအွန်လိုင်းဂီတာစာမျက်နှာတွေဖြစ်တဲ့ Spotify, Amazon Music, iTunes Store, Google Play, Pandora, Deezer နဲ့ Tidal website တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, oh yeah, oh yeah.မေးတနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့စနေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်တင်ဆက်မှာပါရှင
်။ဒီသတင်းပါHAND hand လဲလို့ဒီပေရတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက P L A Y play ကသမန်အားဖြင့်ကစားတယ်။ဒ Tria Suine, Timode, Satapin, Debe Yabime. Diniama, INTO, into, a twindolo, Debe Yare. We bet preposition it to a tongtaramo. Play into Garo, Shosho Shishu, Winago Salubare. SOME, ONE, apostrophe S, someone's garot, Udiaye. HANDS, hands garot, letwe, Suro. So quite from here, lung out, Debe Gar, Lud Udiaye, letego, Shosho Shishu, Winarabo. Idioms of it, the white Debe Gare, Shimare. Tomorrow, my mamma, Lud U, Saint Harriet, a quay, town Harriet, a quetego, we meet our goose, Luda Pipare. Do you know about the loo? George who beat it, Umago, Nas in Jayao.
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Joe ga, tu go chi miare lu sentare kwete winoda babe. Di lu ga Joe go, tei doda tui ang lo do, Joe ga le to mi da bo. Kuro Joe pan kanya vi li lo di vi ya bade.
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest. Sit on your hands.
Pipare, salumbanga. SIT sit ga taina. ON on ga apoma. Suro sit on ga apoma taina. YOURYOURTHINGYEHANDS hands got ledwi suro. Sakabai tunye tayai tibe garo. Thinye ledwi boma taina bo. Lurwe nene ledwi ne lulu yara dora shimya tibe pipari. Dajangmulu, kule po ku tethaini de sui. Pelu dbole sura dora shimya tibi da pipari me. Ba ma lulu miyabu, ba ma lumu bina bu bo. Dajang di dungye idiom tibe ga lusya shida. Pishinsia shida go, Bama yemu, Bama melo be de devo pipare. Dajan ba long mama be devu, Bama shimu devu lo sui, idiom atonia, sit on your hands lo, yinu dona pipare. Didonia badelo, George group be de umago, nas in jayao.
Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing. Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing. Hands are tied.
HANDS hands got let we ARERTIED tied ga a chikana a tokana go solura pipari. Dajang's quite hungry at Tayai Tibegaro. Let we go, Joe took Kantaya bo. Let we Joe took Kantaya in Ludun in it, Pama Tanai Mamma Hoku. Dajang idiom Debegale, Shinelo Suya Mava. The cocoon but there be Pama Blue Binina.
My hands are tied as I'm about to retire. Sorry, I can't help you with your promotion.
Kemia Yaru depo, Geno Beloma, Kunema, Hopu, Ludivi Yavari, Umago, Narukau, Nasi Jijaya.
My hands are tied as I'm about to retire. Sorry, I can't help you with your promotion.
Kuselet Dimbia, Beef Magaro.
Weight on hand and foot.
Pibare, Salumbanga, WEIT, weight got Tama Api, Sauna, Ludivi Yavi me. ON on Bibene, Dwebi, weight on Naro. Kainago, Lobida go Salubare. HAND hanga let END hanga ne FOOT foot ga chirau suro. Sequitunye tie tibe garo. Kainago, chinelene lubida go. Idiom sore, tuwa tibe garo. Chimarum yamas gaya, pura ino. Kurenkoja, lobe kambira.
John finally married his girlfriend, as I think he wants someone to wait on him hand and foot.
John nga nau so bro tu yi sa go le tat lai de le. Chino tin ma re tu ga tu go lo le de mi pyu su me lu tu lo chi ni de so da ba be lo de bi ya ba de. Upma go nau ta khaw na sin chi cha ya aw.
John finally married his girlfriend, as I think he wants someone to wait on him hand and foot.
Ku nau so tin pya bi ma ga ro.
Wash my hands of.
Phit ba de sa long paung ga WSH wash ga si jo da OF off ga de khu khu ye so ro sikabite khu ye dai dai de be ga ro chino ye lek ga ni si pye lai da bo di niya ma SOME THING something de khu lo de be ya de sikalong da ma mo ho SOME ONE someone to u tiao lo de be ya de sikalong ni twe pi wash my hands of someone or wash my hands of something lo le twe tung lo ya ba de wash my hands of someone so yin no di lu ne shi set pi lo ba ma pa tet da di lu ne set phat pi da ko so lo pi lo wash my hands of something so yin no ti khu khu ne pa tet pi lo sait goun lo a pi a pai ya pit da myo set ma lut do da myo ko so lo da phit ba de di thong ne pa tet lo george ko pi de u ma ko na sin chi cha ya aw
my aunt washed her hands of her son. He gave her so much trouble that she decided to disown him.
Chino do ga tu ta ni long wa a set phyat lai bi le. Tu go tei dukkha pi lo amwe phyat pho song phyat lai de lo thi bi ya ba le. Upma go naw ta khaw na sin chi cha ya aw.
My aunt washed her hands of her son. He gave her so much trouble that she decided to disown him.
Tarashimiago di drimba, hango chikambi timbia kere idiom atonwigaro.
Play into someone's hands. Sit on your hands. Hands are tied. Wait on hand and foot. Wash my hands of.
Do pijabare. Now drimba kuluchinu male, now ta idiom atonwigo, sele timbia piu mahmo.
ဆောင်မြော်နာစင်ကြပါရှင်။ဒေါ်လာလာတန်တင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့နေ့ခင်ပြည်မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပါမှာပါ။
ယူကရိန်းခေတ်တည်လေးကိုသူတို့ပြစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောကြားပြလိုက်တဲ့နောက်၃ရက်မြောက်နေ့အဖြစ်နဲ့ရာနဲ့ချီတဲ့ပြည်သူတွေလက်မှတ်တွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြစ်ချခံရရတဲ့လေယာဉ်ပေါ်မှာပါသွားသူ136ဦးလုံးသေဆုံးသွားကြတာပါ။အမေရိကန်ရဲ့ဝက်ထရန်ဒရုန်းရင်နဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတဲ့အီရန်ဒေါ်လာရေးပြည်သူ့ဆောင်တပ်ရဲ့တ တမင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ပြပခီးစစ်တွေအတွင်းမြန်မာနိုင်ငံသားဟောင်းမြာကမိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုနိုင်ရန်တင်ပြခဲ့ကြတဲ့အတွက်မြန်မာနိုင်ငံသားများကိုဖိတ်ခေါ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့မြန်မာတန်ရုံးကဇန်နဝါရီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေမှာပါဝင်ကူညီပံ့ပိုးအကျိုးပြုကြဖို့နိုင်ငံတော်အတမင်ကပို့ကူတော်ဆန်းစုကြည်ကလည်းဖိတ်ခေါ်ထားတာပါပြည်ခဲ့တဲ့လာတော့ကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်100နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီဖြစ်ကြောင်းတင်းလင်းလာနေမှာတာဝန်ရှိသူတွေပြောတာကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်တင်းလင်းသားကြီးတိုင်းကော့တောင်အနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းတုန်းကအဲ့ဒီရိုဟင်ဂျာ183ယောက်ကိုဖမ်းဆီးခဲ့တင်နိုင်ခဲ့တာဖြစ်ပါတယ
်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်သွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တင်ကြီးထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Greg Bansဖြစ်ပါရဲ့ရှင်အင်္ဂါနေ့နဲ့ခင်ဗျူရီမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.